လူမျိုးရေးဘာသာရေးပြိပခတွေကိုအေးအေးယူဆောင်ရွက်နိုင်ရေးအတွက်ဥပဒေသစ်ပြဋ္ဌာန်းဖို့ဥပဒေမူကြမ်းရေးဆွဲမယ်ဆိုရင်ပြိပခတွေဖြစ်ပွားနေစဉ်ကအုပ်ချုပ်ရေးဘိုင်းကဘာတွေဆောင်ရွက်ခဲ့ပြီးဘလောက်ထိရောက်ခဲ့တယ်လဲဆိုတဲ့ပွင့်လင်းမြင်သာမှုရှိမှုအပေါ်မှာသာမူတည်ပြီးစဉ်းစားရမှာဖြစ်တယ်လို့ကော်မူးမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါအောင်ဆန်းစုကြည်ကဒီကနေ့စတင်ကျင်းပတဲ့ပထမအကြိမ်ပြည်သူ့လွှတ်တော်တက်တမပုံမှန်အစည်းအဝေးခိတရန်နာချိန်မှာ VOA ကိုပြောခဲ့ပါတယ်ဒီလိုဥပဒေသစ်ပြဋ္ဌာန်းရေးဥပဒေမူကြမ်းရေးဆွဲဖို့အစီအစဉ်ရှိမရှိအမရပူရမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းထွန်းရဲ့မိကွန်းကိုပြည်ရေးဝန်ကြီးဌာနဒုတိယဝန်ကြီးရဲချုပ်ကျော်ကျော်ထွန်းကဖြေကြားခဲ့ရတဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ကသူ့ရဲ့သဘောထားကိုပြောဆိုခဲ့တာပါပထမချိန်ပြည်သူ့လွှတ်တော်တက်တမပုံမှန်စည်းဝေးပထမနေ့သတင်းအပြည့်စုံကိုပြည်သူ့လွှတ်တော်မှကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုရိုနီငိမ့်ကနေပြည်တော်ကနေသတင်းပေးပို့ထားပါတယ
်ဇွန်လ25ရက်နေ့မှာစတင်ကျင်းပတဲ့ပထမအချိန်ပြည်သူ့လွှတ်တော်တက်တမပုံမှန်အစည်းအဝေးရဲ့ပထမနေ့မှာအမရပူရမဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းထွန်းဦးကလူမျိုးရေးဘာသာရေးပြည်ပခါတွေကိုအရေးယူဆောင်ရွက်နိုင်ဖို့အတွက်ပြည်တော်စုအစိုးရတက်ဆိုင်ရာဝန်ကြီးဌာနကအခြေခံဥပဒေပုံမှန်364အရဥပဒေမူကြမ်းရေးဆွဲအတည်ပြုပြဋ္ဌာန်းနိုင်ရေးအစီအစဉ်ရှိမရှိပြည်သူ့လွှတ်တော်ကိုမေးမြန်းခဲ့တာမှာပြည်ထောင်စုဝန်ကြီးဌာနဒုတိယဝန်ကြီးရဲချုပ်ကျော်ကျော်ထွန်းကအခုလိုဖြေကြားခဲ့ပါတယ
်မြန်မာနိုင်ငံမှာလူမျိုးရေးဘာသာရေးပြည်ပခါများဥပဒေနဲ့ဆန့်ကျင်တဲ့အစုအဝေးများမှာပါဝင်သူများကိုအရေးယူဆောင်ရွက်နိုင်ဖို့ပြည်မှုဆိုင်ရာဥပဒေပြည်မှုဆိုင်ရာကျင့်သုံးဥပဒေအဓိကရုံးနှိမ်နင်းလက်ဆွဲရဲဥပဒေတို့အပြင်2012ခုနှစ်ငြိမ်းချမ်းစွာစုဝေးခွင့်နဲ့ငြိမ်းချမ်းစွာစီတန်းလက်လည်ခွင့်ဆိုင်ရာဥပဒေဤဥပဒေများကိုပြဋ္ဌာန်းထားရှိပြီးဖြစ်ပါတယ်။အုပ်ချုပ်ရေးဆိုင်ရာလုပ်ငန်းများကိုဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်များနဲ့အညီဆောင်ရွက်နိုင်စွာမရှိသည့်အခါရေးပေါ်အခြေအနေပေါ်ပေါက်လျင်နိုင်ငံတော်သမ္မတကဖွဲ့စည်းပုံအခြေခံဥပဒေပုံမှန်419အရဥပဒေကဲ့သို့အာဏာတည်သောအမိန့်ထုတ်ပြန်ရေးပေါ်အခြေအနေကြီးညာနိုင်ကြောင်းကိုတော်၎င်းပြဋ္ဌာန်းထားရှိပြီဖြစ်လို့ဒီဆဲဥပဒေများနဲ့လုံလောက်မှုရှိကြောင်းတွေ့ရှိရမှာဖြစ်ပါတယ်။ထို့ဖြစ်ရာပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်364မှာနိုင်ငံရေးကိစ္စအလုံးကဘာသာသာသနာကိုအလွဲသုံးစားမပြုရထို့အပြင်လူမျိုးရေးကြောင့်တော်၎င်းဘာသာရေးကြောင့်တော်၎င်းတစ်ဖက်နဲ့တစ်ဖက်တကိုင်းနဲ့တကိုင်းမုန်းတီးခြင်းရံမှုခြင်းစိတ်ဝင်ကွဲခြင်းတမျိုးမျိုးပေါ်ပေါက်လာခြင်းဟာရည်ရွယ်သောသို့မဟုတ်ပေါ်ပေါက်လာရန်အကြောင်းရှိသောအပြုမူသည်ဤဖွဲ့စည်းအခြေခံဥပဒေနှင့်ဆန့်ကျင်သည်ထိုအပြုမူမျိုးအတွက်ပြစ်ဒဏ်ပေးရန်ဥပဒေပြဋ္ဌာန်းနိုင်သည်လို့ဖော်ပြထားတဲ့အတွက်ကြောင့်ဥပဒေသစ်တရပြဋ္ဌာန်းပါကလက်ရှိကိုင်တွင်ကျင့်သုံးလျက်ရှိတဲ့ပြစ်မှုဆိုင်ရာဥပဒေပြစ်မှုဆိုင်ရာကျင့်သုံးဥပဒေများတည်ဆဲဥပဒေများနဲ့ရောထွေးသွားနိုင်တဲ့အပြင်ကိုင်တွင်ကျင့်သုံးလျက်ရှိတဲ့ပုဂ္ဂိုလ်သို့မဟုတ်အဖွဲ့အစည်းများနဲ့လိုက်နာဆောင်ရွက်ရမယ့်ပြည်သူများအနေနဲ့လည်းအကြောင်းအရာတစ်ခုတည်းပုံမှာဥပဒေရဲ့အနှစ်သာရများအယူဆများကွဲလွဲရှုပ်ထွေးမှုဖြစ်ပေါ်လာနိုင်တဲ့အတွက်ဥပဒေအစ်စ်ပြဋ္ဌာန်းရန်မလိုအပ်သေးပါကြောင်းရှင်းလင်းဖြေကြားအပ်ပါတယ
်အမရပူရမဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းထွန်းဦးရဲ့မိကွန်းကိုပြည်ထောင်စုဒုတိယဝန်ကြီးရဲချုပ်ကျော်ကျော်ထွန်းဖြေဆိုခဲ့တာနဲ့ပတ်သက်ပြီးတော့လွှတ်တော်အစည်းအဝေးခိတရနာချိန်သတင်းတောက်တွေနဲ့တွေ့ဆုံစဉ်မှာ VOA မေးမြန်းခဲ့မှုကိုကောင်းဆန်းစုကြည်ကအခုလိုဖြေကြားခဲ့ပါတယ
်။အခုဟာအခုဖြစ်နေတဲ့ပြည်ပက္ခတွေကိုတချို့ဟာကျတော့အရေးပေါ်အနေနဲ့ထိန်းချုပ်ကြတာပေါ့နော်။ဒါမှမဟုတ်ကျမကတော့ဒီဟာဟာအုပ်ချုပ်ရေးဘက်ကတတ်နိုင်မှာပထမလုပ်ဖို့လိုတယ်လို့ထင်တယ်။နောက်ပြီးအခုအရေးပေါ်အခြေအနေကိုလည်းအရင်အထူးစီဝေးပေါ့နော်။ခေါ်ပြီးတော့အတွက်ပြည်အောင်စုတို့တော့အထူးစီဝေးခေါ်ပြီးတော့အဲ့ဒီဟာကိုနောက်ထပ်လက်တန်းတိုးလိုက်တယ်လို့။အဲ့တော့ကျမပြောခဲ့တဲ့ကိစ္စအားဒီလိုလက်တန်းတိုးတယ်ဆိုတာဟာအရင်ဒါရဲ60အတွင်းမှာပုံမှန်အခြေအနေဖြစ်သွားအောင်လို့ဘာလုပ်ထားလဲဆိုတာလည်းဘာမှတင်ပြမှုမရှိဘူးအဲ့တော့နောက်ဆုံးကျွန်တော်ပြောရမယ်ဆိုလို့ရှိရင်ဒီလိုဟာမျိုးဥပဒေသစ်လိုတာမလိုတာဆိုတာကိုဆုံးဖြတ်ဖို့ဆိုတော့ပွင့်လင်းမြင်သာမှုအများကြီးလိုတယ်အုပ်ချုပ်ရေးဘက်ကဘာတွေလုပ်နေလဲဘာတွေဘယ်လိုဆောင်ရွက်ခဲ့လဲအဲ့ဆောင်ရွက်ခဲ့တဲ့ကဘယ်လောက်ထိထိရောက်လဲမထိရောက်ဘူးလားမထိရောက်လို့ဒီအရေးပေါ်အခြေအနေကိုဆက်ပြီးတော့ထားတာလားဒီလိုမေးဖို့နေရာဘာမှဟိုကျမတို့အဖြေမသိရအောင်အဲ့ဒီလိုဥပဒေတစ်ခုအသစ်တစ်ခုထပ်ပြီးတော့ထုတ်ပြန်မယ်မထုတ်ပြန်ဘူးဆိုတာဟာလိုအပ်တယ်မလိုအပ်တယ်ကိုသုံးသပ်ဖို့အတွက်အခြေအနေကိုပုံမှန်နဲ့သိနိုင်မှာဖြစ်မှာ
ဒီကနေ့စတင်ကျင်းပတဲ့ပထမကြိမ်ပြည်သူ့လွှတ်တော်တက်တမပုံမှန်အစည်းအဝေးရဲ့ပထမနေ့မှာစတမပုံမှန်နဲ့အခုတက်တမပုံမှန်အစည်းအဝေးကြားကာလအတွင်းပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမအပါဝင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်16ဦးရဲ့ပြည်ပခရီးစဉ်နဲ့ဆောင်ရွက်ချက်တွေကိုအတိပေးတင်ပြ မှတ်တမ်းတင်ခြင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်များကမေးမြန်းပြီးတော့ပြည်ထောင်စုအဆင့်အစိုးရအဖွဲ့ဝင်တွေကဖြေကြားခြင်းတောင်သူလယ်သမားများအကျိုးစီးပွားမြင့်တင်ဥပဒေကြမ်းကိုဆွေးနွေးဖို့တင့်မတင့်အဆုံးဖြတ်ယူခြင်းမြမအထူးစည်းဝါးရေးဆောင်ဥပဒေကြမ်းပြင်ဆင်ချက်ကိုဆွေးနွေးပြီးလွှတ်တော်အဆုံးအဖြတ်ရယူခြင်းတို့ကိုလည်းဆောင်ရွက်ခဲ့ကြပါတယ်